အိန္ဒိယနိုင်ငံအနေနဲ့မြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမယ်ဆိုရင်မြန်မာရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုထိရောက်မှုအားနည်းအောင်လုပ်လိုက်သလိုဖြစ်သွားနိုင်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမော်စဒီကသတိပေးလိုက်ပါတယ်။အိန္ဒိယနိုင်ငံရဲ့ဆုံးဖြတ်ချက်ကြောင့်အာဆီယံရဲ့ကြိုးပမ်းမှုတွေအားနည်းသွားနိုင်တယ်ဆိုတာကိုအိန္ဒိယနိုင်ငံသားရေးဝန်ကြီးကိုသူပြောဆိုခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံတို့ The Hindi သတင်းစာကိုကိုကသတင်းစာကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာဖြစ်ပါတယ်။အိန္ဒိယပါဝင်တခြားနိုင်ငံတွေဟာမြန်မာနိုင်ငံရေးမှာမတူကွဲပြားတဲ့နီးလမ်းတွေကိုရွေးချယ်မဲ့အစားအာဆီယံရဲ့မူဝါဒအပေါ်လေးစားဖို့လိုတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါရယ်မြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ပြီးသက်ဆိုင်ရာအဖွဲ့အစည်းတွေကြားဆွေးနွေးအဖြေရှာနိုင်ရင်းနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအဓိကထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရဲ့အတိုင်းလိုက်နာဆောင်ရွက်ဖို့ကိုလည်းအိန္ဒိယနိုင်ငံကိုအင်ဒိုနီးရှားနိုင်ငံနိုင်ငံသားရေးဝန်ကြီးကတိုက်တွန်းပါတယ်လက်တွဲဘက်နိုင်ငံတွေအနေနဲ့အာဆီယံရဲ့ကြိုးပမ်းမှုကိုထောက်ခံဖို့လိုပြီးအာဆီယံနဲ့မတူတဲ့နီးလမ်းကိုသုံးမယ်ဆိုရင်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအကျပ်တွေကနေလွတ်မြောက်ရေးကိုထိရောက်အောင်လှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်။